ကရင်ပြည်နယ်ထဲမှာစစ်တပ်နဲ့ KNU ကရင်အမျိုးသားစည်းရုံးတပ်တွေတိုက်ပွဲဆက်ဖြစ်နေချိန်မှာပဲစစ်တပ်ရိခာပုတ်ကားရန်ကို KNU ဘက်ကတိုက်ခိုက်ခဲ့ပါတယ်ဒီအခြေအနေကိုတော့ VOV မြန်မာပိုင်းသတင်းတိုက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စီရပတိပခသင်းမာနေတဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့ရိခာထောက်ပုတ်ကားတွေနဲ့တပ်စခန်းတွေကိုကရင်မျိုးသားစည်းရုံး KNU လောက်ခံတပ်မငါတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေတာပါမြန်မာစစ်တပ်ရဲ့ရိခာတင်ပို့တဲ့ကားရန်ကိုကမာမောင်းမြို့နဲ့ကတိုင်တိရွာကျမ်းမှာ KNU ဘက်ကမနေ့ကတိုက်ခတ်ခဲ့တယ်လို့ကတိုင်တိရွာစေတခန့်လူကပြောပါတယ
်။ဆက်နေတယ်လို့ဆက်နေတဲ့နောက်ပိုင်းမှာကမာမောင်းကတိုင်တိမနက်9:00လောက်မှာတိုက်ခတ်မှုဖြစ်ပေါ်လာမှာစစ်ကဘုကားနဲ့စီကတော့ဒီနောက်ပြတ်စီသွားတာပါလို့စစ်ကဘုကားနဲ့လက်နက်ကြီးပြန်လာအဲ့မှာချက်ဆုံသွားတာတော့တမလို့ပဲချက်ဆုံတာ6ဦးတောင်ရရတာ9ဦးပါလို့
တမန်ကပြောခွင့်ရဘူးမမန်ကတော့ခရီးလွတ်နေတာကြောင့်တိုက်ပွဲချင်းတွေမသိရသေးဘူးလို့ပြောပါတယ်။နေရတော်များများမှာမြန်မာစစ်ရင်တန်းတွေမနေ့ကတိုက်ခံရကြောင်း GMCS ပြည်နယ်စစ်ပြေကတိုက်ခတ်မှုပူးတွဲဆောက်ကြည့်ရေးကော်မတီဝင်နော်မီလာသူးကပြောပါတယ
်။အခုဒီရင်တန်းတွေကြတော့သူတို့ရိတ်ခါပို့ဖို့ဆိုတော့ဒီကနေလာဖို့လည်းမလွယ်ကူဘူး။မနေ့ကကြတော့မှကတိုင်ကြီးမှလည်းပြေကံရှိတယ်၊ဝေဆံမှလည်းပြေကံရှိတယ်
ဧပြီလ14ရက်ညပိုင်းဖာပေါ်မြို့နားကစစ်ပြူဟာကုန်းတစ်ခုကို KNU ဘက်ကစကတ်ခဲ့ပြီးအပြန်လန်ပြစ်ကတ်မှုရှိလို့ရွာသားတို့သိမ်းရှောင်နေရတယ်လို့လဲနော်မေလာစုကပြောပါတယ်
။ရှာကန်းကြောင့်ခုဘျူဟာတရှိတဲ့နေရာပေါ့နော်ဘျူဟာရဲ့အရှိမှာပေါ့ဖာပေါ်မြို့နဲ့တစ်ဆက်တည်းပဲမင်းညကြောင့်7နာရီ73မိနစ်လောက်လက်ကြီးရကြာတာကလည်းသူတို့ပြန်ပြေတော့လက်နဲ့ကြီးကြာဖြစ်တာမင်းရမှာကွက်တင်မှာဆိုရင်နည်းနည်းစစ်ရင်ရှောင်ဖြစ်အဖွဲတည်းရှိတယ်ပြက်ကွက်လေးဆရာတော့ပြတိုင်းမှာတော့ပုံအောင်နေတယ်သူ
မလေးကပြေခတ်တက်ခတ်မှုကြောင့်ဖာပေါ်မြို့နဲ့မြန်ကြီးမြို့ဒေသဘက်ကိုရွာသားတို့ထွက်ပြေးသိမ်းရှောင်နေရတယ်လို့လဲသူကပြောပါတယ်။ KNU ကမူဒရော့ခရိုင်လို့ခေါ်တဲ့ဖာပေါ်ခရိုင်လူတော်တွယ်လူဘူတူမြို့နယ်၃ခုတွဲမှာလည်းမြန်မာစစ်တပ်ရဲ့ရိခာထောက်ပို့လမ်းကြောင်းတွေကို KNU တပ်ကကြားဖြတ်ပိတ်ဆို့တိုက်ခိုက်နေတာလည်းရှိခဲ့ပါတယ်။လက်ရှိစီရေးသိမ်းမှနေတဲ့ KNU တပ်မှငါဆိုင်ချုပ်ထားတဲ့ဖာပေါ်ခရိုင်ဘက်ကိုပဲခူးတိုင်းကြောက်ကြီးမြို့နယ်ဘက်ကနေတဆင့်မြန်မာတပ်မတော်ကရိခာနဲ့စစ်အင်အားပို့ဆောင်နေတာမှာ KNU တပ်မှဒုံးဖွဲ့နဲ့လည်းပြစ်ခတ်တိုက်ခိုက်မှုရှိနေတယ်လို့ KNU တပ်မှဒုံးတပ်ဖွဲ့ဝင်တို့ကပြောပါတယ
်။မနေ့ကဆိုရင်စစ်ကားတွေလာတွေညင်းနေသူတို့တက်နေကြတယ်။တပ်မှငါဘက်ကိုသူတို့သွားနေကြတယ်။ကားစီ30နဲ့စီးလောက်ရှိတယ်ဒီခါရီလေသူတို့သွားနေကြတယ်ပြီးတော့တိုက်ရရတယ်လေဒီကား66စီးတော့သူတို့တက်တယ်။ကြီးဘက်မှာဆဲမှာတော့ပြခတ်မှုတော့ရှိတာပေါ့သူတို့ညာလုံးကြီးနဲ့တက်လာတယ်ဆိုတော့လေတောက်ကြီးမြေလမ်းပဝင်းကျင်မှာတော့ဖြစ်တာပေါ့ပြခတ်မှုတွေ
အခုလိုသတ်မတော်ဆောက်ဖို့စိတ်ကြောင်းတွေ KNU ကတိုက်ခိုက်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့သတ်မတော်ပြောခွင့်ရကိုဆက်တွေ့ခဲ့ပေမဲ့မရခဲ့ပါဘူး KNU သတ်မှကထိန်းချုပ်နေမြေထဲမှာသာမကသတ်မှတဲ့ထိန်းချုပ်တဲ့တထုံခရိုင်သတ်မှ3ထိန်းချုပ်တဲ့ညောင်လေးပင်ခရိုင်သတ်မှ4ထိန်းချုပ်တဲ့ထဝဲခရိုင်သမား6ဖိန်ချုပ်တဲ့ဒူပလိုက်ရခရိုင်တွေဘက်မှာလဲစစ်တပ်နဲ့တိုက်ပွဲတွေကြိုကြားဖြစ်နေပါတယ်။ဖာပွန်ခရိုင်ဘက်မှာ KNU နဲ့နစကစစ်ကောင်စီတပ်တို့စီရေးသိမ်းမှမှုကြောင့်ခိုင်းတဲ့ဇာဘက်ကိုထွက်ပြေးသိမ်းရှောင်နေကြရတဲ့ဗီတွင်းတို့ကတည်းတောင်းတဲ့ချီရှိနေပါတယ်ခင်ဗျာ။